မဲအောင်ဒေသနိုင်ငံတွေဖြစ်တဲ့မြန်မာ၊ထိုင်း၊လာအို၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကခေါင်းဆောင်တွေဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဂျပန်ဝန်ကြီးချုပ်ယိုရှီဟီဒီ ဆူဂါရိုတို့နဲ့38ချိန်မြောက်အာဆီယံထိပ်သီးညီလာခံပြင်ပတီးခြားဆွေးနွေးပွဲတွေကိုလုပ်ခဲ့ကြပါတယ်။ဗီဒီယိုဆက်သွယ်ရေးကတစ်ဆင့်လုပ်တဲ့ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံကိုစားအပြည်ပြည်ဆိုင်ရာဥပဒေဆောင်ရွက်ဝန်ကြီးဦးကျော်တင်တက်ရောက်ဆွေးနွေးခဲ့ပါတယ်။မဲအောင်ဒေသနိုင်ငံတွေနဲ့တောင်ကိုရီးယားနိုင်ငံကြားဒုတိယအကြိမ်မြောက်လုပ်တဲ့ဒီဆွေးနွေးပွဲမှာနှစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေရဲ့တိုးတက်မှုတွေကိုအဓိကထားဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မဲအောင်ဂျပန်အစည်းအဝေးကတော့12ချိန်မြောက်ဖြစ်ပြီးတော့မဲအောင်ဒေသ၅နိုင်ငံနဲ့ဂျပန်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုရဲ့တိုးတက်မှုအခြေအနေကိုဆွေးနွေးခဲ့ကြတာပါ။ဗီယက်နမ်နိုင်ငံကဥက္ကဋ္ဌဖြစ်နေဆောင်ရွက်တဲ့38ချိန်မြောက်အာဆီယံထိပ်သီးညီလာခံကိုတော့လက်ရှိဖြစ်နေတဲ့ virus ကူးစက်မှုတွေကြောင့်အင်တာနက်အွန်လိုင်းကနေပဲဗီဒီယိုနဲ့ကျင်းပခဲ့ကြတာပါ။အာဆီယံကောင်းဆောင်တွေဟာတရုတ်နိုင်ငံကကြောရောင်းနောက်ခံပေးထားတဲ့ ASEP လို့ခေါ်တဲ့ဒေတာရင်းဘတ်ဆုံစီဝါရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်ကိုလာမယ့်နိုဝင်ဘာ15ရက်နေ့တနင်္ဂနွေနေ့မှာလက်မှတ်ရေးထိုးကြမှာဖြစ်ပြီးတော့ဒီသဘောတူစာချုပ်ဟာကမ္ဘာအကြီးဆုံးကုန်သွယ်ရေးသဘောတူစာချုပ်ဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ။